ပြင်သစ်နဲ့အမေရိကန်တို့ကိုဗီယက်နမ်နိုင်ငံတွေကနေတိုက်တွန်းခဲ့သူဗီယက်နမ်ဗိုလ်ချုပ်ကြီးဟောင်းဖိုဝင်းဇပ်ဟာအသက်12နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဇပ်ဟာကွန်မြူနစ်ဒေါ်လာရေးသမားတူဖြစ်ပြီးသူ့ရဲ့ပျောက်ကြားစစ်ဘီဝါကြောင့်ထင်ရှားသူဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟာဗီယက်နမ်ဒေါ်လာရေးကောင်းဆောင်ကြီးဟိုချီမင်းပြီးရင်ဗီယက်နမ်နိုင်ငံမှာလူထုလေးစားကြည်ညိုမှုကိုဒုတိယအများဆုံးရရှိသူပါ။သူဟာဥပဒေဘွဲ့ရတူဖြစ်ပြီးစစ်ပညာကိုမေမေရရသင်တန်းတက်ရောက်ခဲ့မှုချင်းမရှိဘဲဗီယက်နမ်ပြည်သူ့တပ်မတော်ကိုစတင်တည်ထောင်ခဲ့သူဖြစ်ပါတယ်။သူရဲ့အပြောင်မြောက်ဆုံးဆွမ်းဆောင်ချက်ဖြစ်အတိမတ်ပြုခံရတာကတော့1954ခုနှစ်ကတိန်ပင်ဖူးတိုက်ပွဲမှာပြည်သူတို့ကိုအောင်နိုင်ခဲ့ခြင်းပဲဖြစ်ပါတယ်။ဒီအောင်ပွဲဟာဗီယက်နမ်လွတ်လပ်ရေးကိုဦးတည်စေခဲ့တယ်လို့အင်ဒိုချိုင်းနာဒေသအပေါ်ပြည်သူတို့ထိန်းချုပ်မှုကိုလည်းနောက်အခါဆုံးခန်းတိုင်စေခဲ့ပါတယ်။1985မှာအမေရိကန်တို့ကျော်တော်နောက်ခံပြုပေးထားတဲ့တောင်ဗီယက်နမ်အစိုးရအပေါ်အောင်ပွဲခံနိုင်ခဲ့တဲ့အတွက်လည်းဗိုလ်ချုပ်ကြီးဇက်ဘာနိုင်ငံတကာကိုလိုနီစနစ်ဆန့်ကျင်ရေးအင်အားစုတို့ရဲ့ပြယုဖြစ်လာခဲ့ပါတယ်။ဗီယက်နမ်စစ်ပြန်တဦးဖြစ်ပြီးအမေရိကန်ဘော့စတွန်တက္ကသိုလ်စစ်ပညာပါမောက္ခမိုက်ကော်ဂန်ကလက်နက်ကိရိယာမပြည့်မစုံတဲ့ပြည်သူစစ်တရက်ကခင်မီအမေရိကန်စစ်တပ်တွေကိုအောင်နိုင်ခဲ့တာဟာဗိုလ်ချုပ်ကြီးဇက်ကနိုင်ငံရေးရည်မှန်းချက်နဲ့တိုက်ခတ်လို့ဖြစ်တယ်ဆိုပြီးမှတ်ချက်ချခဲ့ပါတယ်။